တိုက်ပွဲတွေဖြစ်ပွားနေတဲ့စကိုင်းတိုင်းကလေးမြို့နယ်မှာမနေ့ကရောဒီကနေ့ဧပြီလ၁၂ရက်နေ့မှာပါစစ်ကောင်စီတပ်ကနေကျေးရွာတွေကိုမိရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်မနေ့ကနှစ်ချောင်းရွာမိရှုခံရတယ်လို့ဒီကနေ့မှာနှစ်ချောင်းရွာအနီးကအောင်ချမ်းသာနဲ့တာစီရွာပါမိရှုခံရတာပါအိမ်မိရှုခံရွာသားတွေဟာတောတောင်နဲ့မြို့ပေါ်ကဆွေမျိုးသားချင်းတွေစီမှာခိုလုံနေရတယ်လို့စားတောက်နေထိုင်ရေးအခက်အခဲတွေရှိနေကြပါတယ်ကလေးမျိုးရဲ့စီရေးအခြေအနေရန်ကုန်ကပြပို့တဲ့တဲ့ရင်ကိုတော့ကိုကြီးညာကပြောပြပေးမှာပါခင်ဗ
ျကလေးမျိုးနဲ့ကလေးကံကောလမ်းမပေါ်မှာရှိတဲ့နှစ်ချောင်းကျေးရွာဟာမနေ့ကဧပြီလ17ရက်နေ့မှာမိရှုခံခဲ့ရပြီးဒီကနေ့ဧပြီလ12ရက်နေ့မှာလဲအောင်ချမ်းသာရွာကိုစစ်ကောင်စီတပ်တွေကမီးရှို့ခဲ့တယ်လို့နှချောင်းဒေသခံတူကအခုလိုပြောပါတယ်
။ခုလဲမနေ့ကလဲရှစ်ဆင်းနဲ့ငါးလုံးလောက်ပါတော့တယ်။ဒီနေ့လဲဆောက်ရှို့နေရနေရဒလိုက်5လောက်ကတော့မရှို့တယ်အောင်ချမ်းသာမှာရှို့တယ်။ဖြီးသားမှာလဲရှို့တယ်။ဖြီးသားရအောင်ချမ်းသာရပေါ့ခွေးတွေလဲချီပြီးနေဆိုကျွန်တော်တို့ဘာမှလုပ်လို့မရသေးဘူး။ခုနှစ်နာရီ23မိနစ်လောက်မှဆက်ရှုတယ်လုံးလုံးပဲအပြည့်ပြည့်လို့မရသေးဘူးဗျ။ဤရှုနေရတဲ့အကြောင်းပြချက်ကတော့ရှုရင်လို့ကိုရှုလာနေမှာတော့
ဒီကနေ့မွန်းလွဲပိုင်းလောက်မှာနတ်ချောင်းရွာအနီးအောင်ချမ်းသာရွာနဲ့စီတာရွာကိုမီးရှို့ခဲ့တယ်လို့သူကပြောပြမိတယ်လေလက်ရှိကျေးရွာထဲမှာစစ်ကောင်စီတပ်တွေရှိနေတာကြောင့်မီးလောင်မှုအခြေအနေကိုဒီကနေ့ညနေ6နာရီအထိမသိရသေးပါဘူး။နတ်ချောင်းရွာဟာမနေ့ကဒီဇင်ဘာလကနေဒီနှစ်ဧပြီလအထိလေးကြိမ်တိုင်မီးရှို့ခံခဲ့ရပြီးတော့အင်ဂျင်200နီးပါးမီးရှို့ခံခဲ့ရပါတယ်။ပထမအကြိမ်လုံးကနေအလုံး40ကျော်နဲ့ဒုတိယအကြိမ်မှာတော့နေ80ကျော်မီးလောင်ကျွမ်းခဲ့တယ်လို့အခုတစ်ကြိမ်ကအများဆုံးလောင်ကျွမ်းတာလည်းဖြစ်ပါတယ်။နတ်ချောင်းအောင်ချမ်းသာစီတာစတဲ့အိမ်မီးရှို့ခံရတဲ့ရွာတွေကရွာသားထောင်ကျော်ဟာတောတောင်တွေထဲမှာနဲ့နီးစပ်ရာဆွေမျိုးသားချင်းတွေစီမှာခိုလုံနေရပြီးတော့စားတောက်နေထိုင်ရေးမှာအခက်အခဲတွေရှိနေတယ်လို့နတ်ချောင်းကျေးရွာဒေသခံကပဲဆက်ပြောပါတယ်။
ဘလိုမျိုးနေတာကြလဲဆိုတော့ဒီတောင်ရောတွေဆိုတော့ဒီကောင်းတဲ့တောင်ရောတွေကိုအဲ့လိုကာကွယ်ယူပြီးတော့အဲတို့ဆဲတွေပါထိုးပြီးတော့နေကြတော့ပစ်စုပေါင်းဆောင်တော့ချင်တာဗျပဒံရှိတဲ့လူကတော့ဟွာပေါ့မျိုးပေါ်တက်ပြီးတော့နေကြတာပေါ့အင်းကားလည်းဒီလိုအင်းကားလည်းနေကြတယ်ဒါပြီးတော့သူမျိုးသားချင်းတွေအိမ်မှာလည်းနေရလူလည်းနေရတာပြီးတော့ဘုံကြီးကြောင်းတွေကလည်းအဲ့လိုတွေနေကြတာပေါ့တော်တွေပါတယ်ပြန်နေကြတာများပါတယ်လိုကေကေရှင်းနေလဲကျွန်တော်စမ်းစီအားတွေပေါ်တော့လည်းမျိုးတွေရောလိုအပ်လာနိုင်တယ်ရောအဖြစ်သေးတွေရောရှိလာနိုင်တယ်ရော
ကလေးမျိုးနယ်တောင်ပိုင်းမှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတာပါမနေ့ဧပြီလ17ရက်နေ့မှာနှချောင်းကျေးရွာဘက်ကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေကိုဒေသခံ PDF အဖွဲ့တွေကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ကလေးမျိုးနယ်ကာကွယ်ရေး PDF အဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်ကျွန်တော်တို့ဒီနန်းကားကလည်းလေအဲ့မှာဒီခုလုံးဆင်းလာတာတနည်းအနှစ်ချောင်းမအိတ်တာကားကအစီးတုံးကြတာလောက်လောက်ရှိနေကြအဲ့ဒါကြီးချက်တန်းလာတာဟုတ်ဒီ PDF အဖွဲ့ကကလန်လုံးမှန်းဆိုတိုက်ခိုက်ကြကြမနေ့ကတော့သူတို့35လောက်ကြားတယ်အဲ့မှာနှစ်ချောင်းမှရှိတဲ့အိမ်ကိုမင်းရှုကြတာကြကျွန်တော်လေမင်းရှုကနေ PDF မလာခိုင်းနဲ့ဆိုပုံမှန်လုပ်ကြတယ
်နှစ်ချောင်းရွာဘက်ဖြစ်တဲ့တိုက်ပွဲတွေမှာစစ်ကောင်စီတပ်ဖက်ကအထီးကိုက်များတယ်လို့ PDF ဘက်ကပြောပေမဲ့လည်း VOA ကတိကျအတိမပြုတ်နိုင်သေးပါဘူး။တိုက်ပွဲအခြေအနေနဲ့အိမ်မီးလောင်မှုဖြစ်စဉ်တွေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။လက်ရှိကလေးမျိုးနယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေဖြစ်ကြတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖ PDF ကလေးနဲ့ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF စတဲ့ပူးပေါင်းအဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေတာလားနဲ့ချီနေပါပြီ။တိုက်ပွဲတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးပုန်းခုန်နေကြရတဲ့ဒေသခံတွေလည်းထောင်ထဲချီရှိနေပါတယ်။မြန်မာစစ်ကောင်စီဘက်ကချင်းပြည်နယ်ရောစကိုင်းတိုင်းအတွင်းကိုပါနေပြည်တော်ရှင်းလင်းရေးစစ်ဆင်ရေးတွေလှုပ်လာပြီးတဲ့နောက်ပိုင်းကျေးရွာတွေမီးရှို့ဖျက်ဆီးခံရတာဟာဇက်ရိုက်ဆိုးတယ်လို့ဖြစ်လာနေတာပါခင်ဗျာ။